မြန်မာနိုင်ငံရခိုင်ပြည်နယ်မှာမိုးစနစ်ဒုက္ခသည်တွေဟာနိုင်ငံသားအခွင့်အရေးဆုံးရှုံးနေရတဲ့အတွက်နိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့နဲ့လုံခြုံရေးအတွက်အာမခံရှိဖို့လိုအပ်တာတွေအပါအဝင်တက်မတော်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကိုပါအရေးယူပေးဖို့ဗီတိန်နိုင်ငံအခြေစိုက်မြန်မာရိုဟင်ဂျာများအသင်းကဦးဆောင်သူဦးထွန်းခင်ကအမေရိကန်နိုင်ငံအမျိုးသားလုံခြုံရေးကောင်စီရဲ့အရှိတောင်အာရှရေးရာညွှန်ကြားရေးမှူးဂျော့စ်ကာတင်ကိုဇူလိုင်3ရက်နေ့မနေ့ကတွေ့ဆုံပြီးတောင်းဆိုခဲ့တယ်လို့ RFA ကပြောပါတယ
်။2020ရွေးကောက်ပွဲကလာကနေပြီးအမေရိကန်ဆိုရအနေနဲ့မြန်မာပြည်ကိုအဲ့လိုပေါ့ဒေါက်ဆက်စုကြည်ဆိုရကိုထောက်ခံမှုပေးခဲ့တာရှိတယ်။အခုအချိန်ဒီမှာအရေးကြီးတာကတော့မြန်မာဆိုရကိုဖိအားပေးပြီးတော့ရိုဟင်ဂျာတွေကိုနိုင်ငံသားအခွင့်အရေးတွေဆုံးထုတ်နေတဲ့အခွင့်အရေးတွေကိုအတိအပြည့်ပို့လို့အဲ့ဒါ2020ရွေးကောက်ပွဲမှာမြန်မာဆိုရကိုရွေးကောက်ပွဲအတွက်ထောက်ခံတွေပေးမဲ့အချိန်မှာသူတို့အနေနဲ့အများကြီးလုပ်လို့ရတဲ့ဟာတွေရှိတယ
်။အရှိတောင်အာရှရေးရာညွှန်ကြားရေးမှူးဂျော့စ်ကာတင်ကအမေရိကန်ဘက်ကကိုယ်စားလှယ်တစ်ဖွဲ့ဆေးလွတ်ပြီးမြန်မာနိုင်ငံအစိုးရနဲ့တက်မတော်တာဝန်ရှိသူတွေကိုတွေ့ဆုံမှုရှိတဲ့အကြောင်းပြန်ဖြေခဲ့တယ်လို့သိရပါဗျ။မြန်မာနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနဦးအောင်ကျော်စံကို RFA ကဆက်သွယ်မေးမြန်းတဲ့အခါမှာတော့အမေရိကန်နိုင်ငံအမျိုးသားလုံခြုံရေးကောင်စီကလာရောက်တွေ့ဆုံတာနဲ့ပတ်သက်ပြီးအကြောင်းကြားထားတာလက်တလုံးမရှိသေးဘူးလို့ပြောပါဗျ။မနေ့ကတွေ့ဆုံတော့ကရခိုင်ပြည်ကမွတ်စလင်တွေအသက်ခံရတာအိမ်တွေလယ်တွေဖျက်ဆီးခံရတာတွေအတွက်မြန်မာအစိုးရအနေနဲ့ရော်ကြေးပေးဖို့အပြင်နိုင်ငံတကာတရားရုံးချုပ်မှတရားစွဲတင်ဖို့အမေရိကန်နိုင်ငံကနေတခြားနိုင်ငံတွေကိုတိုက်တွန်းပေးစေချင်တယ်လို့လည်းဦးထွန်းခင်ကအမျိုးသားလုံခြုံရေးကောင်စီညွှန်ကြားရေးမှူးကိုပြောခဲ့တယ်လို့သိရပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီး NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမြို့ညွန့်ကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့ကတော့လူခွင့်ရေးချုပ်ပေါင်းမှုတွေကိုတက်တည်အထင်ရှားပြဖို့ကျွန်တော်တို့တောင်းဆိုပါရခင်ဗျာကျွန်တော်တရားဥပဒေစိုးမိုးရေးဆိုတာအထောက်အထားပုံမူတည်ပြီးမှဆုံးဖြတ်ရပါတယ်ခံစားမှုနဲ့ကျွန်တော်လုပ်လို့မရပါဘူးအဲ့တော့ကျွန်တော်တို့တက်တည်အထောက်အထားထင်ရှားတိုင်းမှာတော့ကျွန်တော်တရားဥပဒေအရာတည်တည်ကြာရေးယူပါမယ်လို့ပဲကျွန်တော်ပြောနိုင်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်လိုင်းတွေဖြတ်တောက်တာဟာတက်မတော်ကအေရခိုင်တက်တော်ကိုထိုးစစ်ဆင်တိုက်ခိုက်တာတွေရခိုင်နဲ့မွတ်စလင်တွေကိုဖိနှိပ်တပ်ဖြတ်တာတွေဖုံးကွယ်ကျင်တာကြောင့်လို့လဲဆွဆွဲထားပြီးဒါကိုလည်းအ мян ဆုံးဖိအားပေးဖို့တောင်းဆိုခဲ့တယ်လို့လဲဦးထွန်းခင်ကပြောပါတယ်ဒီလိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘုံမှုချုပ်ဇော်မင်းထွန်းကို RFA ကဆက်သွယ်မေးမြန်းတဲ့အခါအခုလိုပြောပါတယ
်ဒီမှာကျွန်တော်ကအင်တာနက်ဖြတ်တောက်တာဒီပုံလုံးကချင်းချင်းပြီးတော့ကြလုတ်တင်လုတ်ထိုက်တဲ့အလုပ်မလို့လုတ်တယ်ဆိုတာတော့ကတိဖြစ်ပါတယ်ဒီခေတ်မှာကျွန်တော်ဖုံးကွယ်လို့ရတာတခုမှမရှိပါဘူးအင်တာနက်ဖြတ်တောက်တာလည်းကျွန်တော်ကငွေချက်လက်တွေနဲ့ပတ်သက်ပြီးတော့ကွန်ကရစ်ထားနိုင်စရာတော့မရှိပါဘူးရောင်းယူရပြီးလုတ်ခဲတာမဟုတ်ပါဘူးခြားအကြောင်းကြီးကြောင့်လုတ်ခဲခြင်းဖြစ်ပါတယ်တမလို့အနေနဲ့စစ်စင်ကြီးဆောင်ရွက်ဖို့ဆိုရင်အင်တာနက်ရှိသည်ဖြစ်သည်မရှိသည်ဖြစ်သည်ဆောင်ရွက်လို့ရပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအနေနဲ့လည်းသူတို့နိုင်ငံအတွင်းရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေကိုနိုင်ငံအတွင်းတွာလာခွင့်ပိတ်ပင်တာကြောင်းတက်ခွင့်တားမြစ်တာစေကူတာခွင့်မပေးဘဲပိတ်လောင်ထားတာတွေကိုရပ်တန့်ဖို့တိုက်တွန်းစေခြင်းတဲ့အကြောင်းကိုလည်းဦးထွန်းခင်ကဆွေးနွေးခဲ့တယ်လို့သိရပါတယ်ရှင်။ကျမဇာနေထွန်းပါ